အိန္ဒိယရွေးကောက်ပွဲမှာဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ဟိန္ဒူမျိုးသားရေးဝါဒီ BJP ပါတီကဥဆောင်တဲ့မျိုးသားဒီမိုကရေစီမဟာမိတ်အဖွဲ့ NDA အင်အားစုတွေကလွှတ်တော်မှာနေရအနည်းငယ်အသာနဲ့အများစုအနိုင်ရပါပါတယ်။ဒါကြောင့်မိုဒီဟာတတိယအကြိမ်မြောက်ညွန်ပေါင်းအစိုးရအသစ်ကိုတရားဝင်ဥဆောင်ခွင့်ရပါပါတယ်။ BJP ပါတီနဲ့မဟာမိတ်တွေဟာအောက်လွှတ်တော်မှာရွေးကောက်ခံနေရ543နေရနဲ့294နေရအနိုင်ရခဲ့တာပါ။ဒီရည်တွက်ဟာအတိုက်ခံတွေရဲ့ပြင်းပြထန်ထန်စိန်ခေါ်လာနိုင်မှုနဲ့အတူအနာရ BJP ပါတီရဲ့အနိုင်ရယူနိုင်တဲ့နေရာအရည်အတွက်တိတိတလားကျဆင်းခဲ့တာကိုပြသနေပါတယ်။ BJP ပါတီအနေနဲ့အမှတ်နေရာ240ကိုပဲအနိုင်ရရှိခဲ့ပြီးတပါတီတဲ့အစိုးရဖွဲ့ဖို့လိုအပ်တဲ့နေရာ290နေရာကိုမနိုင်ခဲ့ပါဘူး။ဒါဟာ2019ခုနှစ်တုန်းကအနိုင်ရရှိခဲ့တဲ့303နေရာထက်ဆိုင်ရဲ့အများကြီးကျဆင်းသွားတာလည်းဖြစ်ပါတယ်။ဒါကြောင့်ဆယ်စုနှစ်တစ်ခုကြာအာဏာရယူထားတဲ့ဝန်ကြီးချုပ်မိုဒီဟာအစိုးရဖွဲ့နိုင်မှုအတွက်ကိုမာမိတ်ပါတီတွေကိုအားကိုးခဲ့ရပြီးဒါဟာသူ့ပေါ်လူလူထောက်ခံနှစ်သက်မှုယော်နေလာတာကိုထင်ဆေးပါတယ်။ရေကောက်ပွဲရလဒ်တီတရားဝင်ဖြစ်ပြီးတဲ့နောက်မိုဒီရဲ့ X လူမှုကွန်ရက်ကကြီးညာချက်ထဲမှာတော့လူလူရဲ့ဆန္ဒတွေကိုစက်ပြီးဖြည့်ဆည်းနိုင်မှုပြီးခဲ့တဲ့ဆယ်စုနှစ်အတွင်းလုပ်ခဲ့တဲ့အလုပ်ကောင်းတွေကိုစက်ပြီးလှုပ်ဆောင်သွားမယ်လို့အာမခံထားပါတယ်ခင်ဗျာ။